ော်လေးကိုပြင်းပြင်းထန်ထန်ရှိသလိုရှုပ်ရှုပ်ထွေးထွေးလဲနိုင်လာတဲ့ပြည်သူ့တော်ထဲကအချိုးကျကိုစားပြုစနစ်ခေါ် PR စနစ်ကျင့်သုံးရေးဆွေးနွေးပွဲကြီးပြီးဆုံးခဲ့ပါပြီ။ရှုပ်လိုက်သမှဆုံးဖြတ်ချက်ချပြီးတာတော့ဒေါန်ဆန်းစုကြည်နဲ့ NLD ပါတီကသူတို့ထောက်ခံတာဟာဥအောင်စင်ရဲ့အဆိုကိုမဟုတ်ပဲလွတ်တော်ဥက္ကဋ္ဌသူရဥရှိမန်းရဲ့ရှင်းလင်းချက်ကိုပဲဖြစ်တယ်ဆိုပြီးကြေညာချက်တစောင်ထုတ်ရသည့်အထီးဖြစ်ခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်လာမယ့်2015ရွေးကောက်ပွဲကြရင်ဘလို့ရွေးကောက်ပွဲစနစ်ကိုကျင့်သုံးရင်ကောင်းမလဲဆိုတာလေ့လာဖို့ကော်မရှင်ဖွဲ့မဲ့ကိစ္စ NLD ကသဘောတူလိုက်တဲ့သဘောဖြစ်ခဲ့ပါပြီ။ပြီးခဲ့တဲ့လွှတ်တော်ကာလအမျိုးသားလွှတ်တော်ဘက်မှရောပြည်သူ့လွှတ်တော်ဘက်မှပါပြည်ခံပြိုးပါတီဟာလာမယ့်ရွေးကောက်ပွဲတွေမှာ PR စနစ်ပြောင်းလဲကျင့်သုံးဖို့ဆန္ဒရှိနေတယ်ဆိုတာကိုတော့ဖုံးဖိမထားပါဘူး။တမရဦးသိန်းစင်အစိုးရအဖွဲ့နဲ့လွှတ်တော်သက်တမ်း3နှစ်ကျော်၄နှစ်တည်းဝင်လာကမှဘာကြောင့်ကူလို့ပြည်စနစ်ကျင့်သုံးမှုအသေးစားကြိုးပမ်းလာရသလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
။ပြည်ခံဖြိုးပါတီဘက်က PR စနစ်ကျင့်သုံးမှုဘာကြောင့်ကြိုးစားလာရသလဲဆိုတာသိနိုင်ဖို့အရင်ဆီအာနာရှင်တွေစိတ်ကြိုက်ရေးဆွဲသွားခဲ့တဲ့2008ဖွဲ့စည်းပုံခြေကံဥပဒေဆိုတာကိုအရင်ရှင်းပြဖို့လိုပါလိမ့်မယ်။အဲ့ဒီဖွဲ့စည်းပုံကိုတိုးတိုးတုတ်တုတ်နဲ့လွယ်လွယ်အတိတ်ပဲဖွင့်ရရင်စစ်ဘရင်မင်းဆက်တီထောင်ဖို့ရေးဆွဲပေးသွားတဲ့ဖွဲ့စည်းပုံလို့ပြောရင်မှမပါဘူး။တိုင်းပြည်ကိုရာထူးလက်ရှိစစ်ဘိုလ်ချုပ်စစ်ဘရင်တပါးနဲ့အရက်ဝက်ပြောင်းပြီးတမရအသွင်ယူထားတဲ့စစ်ဘရင်တပါးပူးတွဲအုပ်ချုပ်နိုင်အောင်စနစ်တကျရေးဆွဲထားတာပါတမရကာကွယ်ရေးဦးစီးချုပ်ဟာတကောဩဇာအကြီးဆုံးစစ်ဘရင်ဖြစ်ပါတယ်တမရကိုအလုံးစုံထိန်းချုပ်ထားရုံမကဥပဒေပြုလွှတ်တော်အမတ်25ရာခိုင်နှုန်းကိုစိတ်ကြိုက်ခံနိုင်ပါတယ်တိုင်းပြည်ကိုအဓိကအုပ်ချုပ်မဲ့ပြည်ထရေးနယ်စပ်ရေးရာနဲ့တီရဲရေးဝင်ကြီးတွေခန့်အပ်ပြီးအုတ်ချုပ်ရေးပိုင်းဆိုင်ရာကိုကွက်ကဲပါလိမ့်မယ်။အရက်ဝက်လဲပြီးတမရအနေနဲ့အုတ်ချုပ်မဲ့စစ်ဘရင်ကတော့အစိုးရဖွဲ့တာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေခန့်အပ်တာအပါအဝင်စီမံခန့်ခွဲရေးဆိုင်ရာအာဏာတွေရယူပါလိမ့်မယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတမရကာကွယ်ရေးဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်တွေကိုတိတိကျကျပြဋ္ဌာန်းထားပေးသလိုနောက်ထပ်စစ်ဘရင်တပါတမရလုံနိုင်ခွင့်ရအောင်လဲဖန်တီးပေးထားပါသေးတယ်။အဲ့ဒါကတော့တမရရွေးချယ်ရေးစနစ်ပါဖွဲ့စည်းပုံအရရွေးကောက်ခံပြည်သူ့လွှတ်တော်အမတ်တွေရွေးကောက်ခံအမျိုးသားလွှတ်တော်အမတ်တွေနဲ့တမရသားအုပ်စုဟာဒုတမရတယောက်စီရွေးခွင့်ရှိပါတယ်အဲ့ဒီဒုတမရ၃ယောက်ထဲကမှတမရတယောက်ကိုပြန်ရွေးမှာပါရွေးတဲ့အခါရွေးကောက်ခံတွေနဲ့တမရသားအားလုံးစုပေါင်းပါဝင်တဲ့တမရရွေးချယ်ရေးအဖွဲ့ကရွေးရမယ်လို့ဆိုထားပါတယ
်တမရကပောက်ဖွာလာပြီးစစ်ဘိုလ်ချုပ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်ခံပြိုးပါတီနဲ့တမတော်ကိုအုပ်စုတစုတည်းအကျိုးစီးပွားတစ်ခုတည်းလို့တွေ့ရင်အဲ့ဒီအုပ်စုတည်းကတယောက်ယောက်သမရအဖြစ်တင်နိုင်ရေးပြည်ခံပြိုးပါတီဟာရွေးကောက်ပွဲမှာအမတ်နေရာ34ရာခိုင်နှုန်းရဖို့ပဲလိုပါတယ်တမတော်နဲ့မပတ်သက်တဲ့ NLD လိုပါတီမျိုးကတော့ရွေးကောက်ပွဲမှာအမတ်နေရာ68ရာခိုင်နှုန်းကျော်ရမှသမရတယောက်တင်အစိုးရဖွဲ့နိုင်ပါလိမ့်မယ်ပြောရရင်ငကိုကဆေးအနာရှင်တွေဟာရွေးကောက်ပွဲကိုမသမားတဲ့နီးတွေနဲ့လှုပ်လိုက်ရင်အမတ်34ရာခိုင်နှုန်းလောက်တော့လွယ်လွယ်ကူရနိုင်တယ်လို့တွတ်ထားကြဟန်တူပါတယ်။ဒါပေမဲ့2012ဂျားဖြတ်ရွေးကောက်ပွဲကျင်းပလိုက်တဲ့အခါအဲ့လောက်တော့အနိုင်ရဖို့မသေးကြတော့ဘူးဆိုတာသဘောပေါက်လာကြပုံရပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ခိုင်မာကြီးမားတဲ့အာဏာရှိထားပြီးဖြစ်လေတော့ NLD တယောက်ယောက်သမရဖြစ်အစိုးရဖွဲ့ခဲ့ရင်တော့သိတ်ဆိုးရင်စရာမရှိဘူးလို့တမတော်ဘက်ကတွတ်ခဲ့ပုံရပါတယ်။ဒါကြောင့်အစပိုင်းသိလှုပ်လှုပ်ရှားရှားဖြစ်တာမတွေ့ရပါဘူး။ဒါပေမဲ့နောက်ပိုင်းတကယ်တကယ်ရွေးကောက်ပွဲရှုံးအာဏာလက်လွတ်မှာကိုကြိုမြင်လာတဲ့အရက်ဝတ်စစ်ဘိုလ်ဟောင်းပြီးခိုင်ပြိုးကောင်းဆောင်တွေဟာအဲ့ဒီအခြေအနေမျိုးကိုလက်ခံလိုပုံမရတော့ပါဘူး။ဒီလိုနဲ့ PR စနစ်ကျင့်သုံးရေးအသေးစားကြိုးစားလာတော့တာဖြစ်ပါတယ်
။ PR စနစ်ကျင့်သုံးမယ်လို့ဆိုလိုက်တာနဲ့တိုင်းရင်းသားတွေကထကန့်ကွက်လက်မခံနိုင်တဲ့သဘောပြသခဲ့ပါတယ်။ဒီတစ်ခါနောက်ထပ်တရစ်ထက်လျှော့ပြီး PR စနစ်ကိုတိုင်းရင်းသားတွေနေထိုင်ရာပြည်နယ်တွေမှာမကျင့်သုံးဘူးတိုင်းတွေမှာပဲကျင့်သုံးမယ်ဆိုပြီးပြောဆိုအကောင့်ထဲပေါ်လာတာတွေ့ရပါတယ်အဲ့လိုကျင့်သုံးရင်ဘာဖြစ်လာနိုင်မလဲဆိုတာစမ်းစစ်ကြည့်အောင်ပါပြည်သူတွေရွေးကောက်တင်မြှောက်ရမယ်မဲဆန္ဒနဲ့စုစုပေါင်း498နေရာအနက်တိုင်းဒေသကြီးတွေမှာမဲဆန္ဒနယ်မြေစုစုပေါင်း292နေရာရှိနေတာသွားတွေ့ရပါတယ်ငကိုရွေးကောက်ပွဲစနစ်အတိုင်းဆိုပြည်သူ့လွှတ်တော်ရွေးကောက်ပွဲနဲ့အမျိုးသားလွှတ်တော်ရွေးကောက်ပွဲနှစ်ခုစလုံးမှာ NLD ဟာအမတ်အများစုအနိုင်ရမှာတေကြသလောက်ဖြစ်ပြီးဒုသမရနှစ်ယောက်တင်နိုင်မှာလည်းဖြစ်ပါတယ်။ဒါပေမဲ့မဲဆန္ဒနယ်မြေ60ရာခိုင်နှုန်းလောက်နဲ့ညီမျှတဲ့တိုင်းဒေသကြီးမဲဆန္ဒနယ်မြေ290ကျော်မှာ PR စနစ်နဲ့ရွေးကောက်ပွဲလုပ်ရင် NLD ဟာမဲအများစုအနိုင်ရတဲ့တိုင်းခွဲရန်စနစ်အရာအမတ်နေရအများစုရဖို့မလွယ်ကူတော့ပါဘူး။တကယ်လို့ရွေးကောက်ပွဲမှာမဲလိန်မဲခိုးပြဿနာရှိခဲ့ရင်လည်း PR စနစ်ကြောင့်ထိန်းချုပ်ရတာခက်ခဲပြီး NLD အတွက်အခြေအနေပိုဆိုးစေမှာဖြစ်ပါတယ်။အားလုံးခြုံငုံသုံးသက်ရရင်လွှတ်တော်ထဲမှာတက်မတော်သားအမတ်တွေက25ရာခိုင်နှုန်းကြိုတင်ယူထားတာ PR စနစ်ကြောင့်မဲမနိုင်သူတွေကိုပါအမတ်နေရာခွဲဝေပေးရမှာရကြောင်းပြည်သူလွှတ်တော်မှာရောအမျိုးသားလွှတ်တော်မှာပါ NLD တယောက်ယောက်ဒုသမရဖြစ်နိုင်ရေးမတိကျတော့တဲ့အပြင်တမရတင်နိုင်ရေးအစိုးရဖွဲ့နိုင်ရေးအများကြီးဝေးသွားစေမှာဖြစ်ပါတယ
်တကယ်တော့အင်ဒိုနီးရှားအာဏာရှင်ဆူအာတိုလက်ထက်ဖွဲ့စည်းပုံကိုနမူနာယူထားပြီးအဲ့ဒီထက်ဆိုးအောင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံထဲမှာ PR စနစ်သုံးတဲ့ရွေးကောက်ပွဲကိုပါထပ်ပေါင်းထည့်လိုက်ရင်ကမ္ဘာပေါ်မှာဒီမိုကရေစီအစိတ်သုံးဆုံးပြည်သူဆန္ဒကိုမထင်ရှားနိုင်ဆုံးတိုင်းပြည်ဖြစ်သွားမှာအမှန်ပဲဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်အာဏာကိုလက်တလုံးလေးလောက်တောင်မှလက်မလွတ်ချင်တဲ့စစ်ဘုဟောင်းတွေဟာတိုင်းရင်းသားတွေဘလောက်ပဲဆန့်ကျင်ဆန့်ကျင်ဒေါ်ဆန်းစုကြည်အတိုက်ခံတဲ့ပြည်သူတွေဘလောက်ပဲကန့်ကွက်ကန့်ကွက် PR စနစ်ကျင့်သုံးရေးဆက်အကောင့်ထဲပေါ်ကြမှာသိကြပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်